ဟောင်ကောင်မှာတော့ထင်ရှားတဲ့ဒီမိုကရေစီလှုပ်ရှားသူမီဒီယာလုပ်ငန်းရှင်တထေကြီးဂျေမီလိုင်းကိုထောင်ဒဏ်6နှစ်နီးပါးနဲ့ငွေဒဏ်ဒေါ်လာ3ချီချမှတ်လိုက်ပါတယ်။ရုံးခန်းဆောင်ငှားရက်နဲ့သက်တမ်းကာလချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဆက်ဆက်ပြီးငွေကြေးလိမ်လည်မှုနဲ့ထောင်ဒဏ်5နှစ်9လနဲ့ငွေဒဏ်ဒေါ်လာ2,500,000ဒီနေ့ချမှတ်လိုက်တာပါ။ဟောင်ကောင်မှာထင်ရှားတဲ့ဒီမိုကရေစီရေလှုပ်ရှားသူတွေကိုတရားစွဲအရေးယူတာတွေဇက်တိုက်လှုပ်ဆောင်နေတဲ့ကြားရက်ကအခုအမှုကနောက်ဆုံးဖြစ်ရဖြစ်ပြီးဝေဖန်သူတွေကတော့ဒါကအတိုက်ခံတွေကိုအသံတိတ်သွားအောင်လှုပ်ဆောင်နေတာလို့ပြောလိုက်ပါတယ်။ဟောင်ကောင်မှာ2019ခုနှစ်ကချေချေပြန့်ပြန့်ဖြစ်ခဲ့တဲ့ဒီမိုကရေစီရေဆန္ဒပြမှုတွေအတွင်းဂျင်မီလိုင်းဖန်ဆီးခံခဲ့ရတာဖြစ်ပြီးဒီဆန္ဒပြပွဲတွေနောက်ပိုင်းတရုတ်ပြည်ကြီးဆွေရကချမှတ်ခဲ့တဲ့အမျိုးသားလုံခြုံရေးဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်နဲ့ငွေဒဏ်တွေအခုလိုချမှတ်ခံရတာပါ။အမျိုးသားလုံခြုံရေးဥပဒေအရဂျင်မီလိုင်းရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်ထားသလိုသူ့ရဲ့ Apple သတင်းစာတက်ကိုလည်း2021ခုနှစ်မှာအစိုးရကဖိအားပေးတိမ်ပစ်ခဲ့ပါတယ်ပိတ်သိမ်းခဲ့ပါတယ်ဟောင်ကောင်မှာဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုနှိမ်နှင်းဖို့ရည်ရွယ်တဲ့တရုတ်ပြည်မှကြီးအစိုးရရဲ့လုံခြုံရေးဥပဒေကို2021ခုနှစ်ဇူလိုင်မှာထုတ်ပြန်ခဲ့ပြီးကတည်းကဖန်ဆီးသူတွေအများပြားရှိခဲ့ပြီးဒီထက်မှာမီဒီယာလုပ်ငန်းရှင်ကြီးဂျင်မီလိုင်းဟာအထင်ရှားဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်ခင်ဗျ